လူသားချင်းစာနာမှုအကျင့်တဲနဲ့ပဋိပက္ခတွေကြားမြန်မာနိုင်ငံပါဝင်ကမ္ဘာတဝှမ်းမွတ်စလင်တွေဒီနေ့ဥပုလအခက်အခဲဆုံးအခြေအနေကိုဖြတ်သန်းရင်ဆိုင်နေရတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးကပြောလိုက်ပါတယ်။ဒီအမေရိကန်သံမကြီးလင်ဒါသောမတ်ဂရင်းဖီကမနေ့ကကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲတွေအခုလိုပြောဆိုလိုက်တာပါ
And this is a particularly painful Ramadan for Muslim people across the world, in Afghanistan, in Syria, in Xinjiang, Myanmar, Gaza,
and as we are here, talking about the situation in Afghanistan, Syria, Xinjiang, Myanmar, Gaza, and as we are talking about Muslims, we are talking about the Ramadan, and we are talking about Linda Thomas Greenfree. ဆူဒန်နိုင်ငံမြောက်ပိုင်းဂျဖာဒေသကဆမ်ဆန်ဒုက္ခသည်စခန်းမှာနှစ်နာရီတိုင်းကလင်းငယ်တူဦးနှုတ်နဲ့တည်ဆုံနေပြီးလာမယ့်သတင်းပတ်တွေအတွင်းနောက်ထပ်ကလင်းငယ်နှစ်သိန်းလောက်တည်ဆုံနိုင်တယ်လို့အကူအညီပေးရေးအဖွဲ့တွေနဲ့ကြမ်းကြင်သူတွေကသတိပေးနေတာပါခင်ဗျာ